ရုရှားမှာတော့မြောက်ကိုရီးယားတပ်တွေရှောင်နေတဲ့ဘောကိုအမေရိကန်ဘက်ကတတိပေးလိုက်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေရုရှားမှာရောက်ရှိနေတဲ့ထောက်ထားတွေတွေ့ထားရပြီးဘာလုပ်မလဲဆိုတာကိုစောင့်ကြည့်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့ဆင်ကသတင်းတောက်တွေကိုဒီနေ့ပဲပြောလိုက်တာပါ။ရုရှားဘက်ကဝန်တိုက်ပေးနိုင်ပွဲရှိတဲ့မြောက်ကိုရီးယားတပ်ဖွဲ့နှစ်ဖွဲ့ရုရှားမှာရောက်နေတာထောက်ထားရထားတယ်လို့ယူကရိန်းသမ္မတဗလာဒီမားဇယ်လန်စကီကလည်းပြောလိုက်ပြီးနောက်တစ်နေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောလာတာပါ။မြောက်ကိုရီးယားဟာရုရှားကိုလည်းနဲ့ထောက်ပံ့နေပြီးဆက်ဆံရေးတွေအကောင်နေတယ်လို့လည်းဝန်ကြီးအော့ဆင်ကပြောပါတယ်။ယူကရိန်းရဲ့စစ်ပွဲမှာမြောက်ကိုရီးယားကဝင်ပါမယ်ဆိုရင်တကယ့်ကိုပြဿနာကြီးတစ်ခုဖြစ်လာနိုင်ပြီးဥရောပမှာတမကအင်ဒိုပစိဖိတ်ဒေသမှာလည်းရိုက်ခတ်မှုတွေကြီးလိမ့်မယ်လို့ဝန်ကြီးအော့ဆင်ကထပ်သတိပေးခဲ့ပါသေးတယ်။2022ခုနှစ်စံပိုင်းမှာယူကရိန်းကိုကျူးကျော်စစ်စတင်ပြီးတဲ့နောက်ရုရှားစစ်တပ်မှအခြားဆုံးတွေများပြနေတာကိုလည်းသူကအလေးနဲ့ထားပြီးဆက်ပြောခဲ့ပါတယ်။မြောက်ကိုရီးယားတပ်တွေရောက်လာတာဟာရုရှားသမ္မတဗလာဒီမာပူတင်အကြမ်းဆိုင်နေတယ်ဆိုတာအများသိသာထက်ပိုကောင်းပိုနိုင်တယ်ဆိုတာပြသရောက်တယ်လို့လည်းဝန်ကြီးအော့ဆင်ကဆက်ပြောခဲ့ပါသေးတယ်ခင်ဗျ။